ပြီးခဲ့တဲ့ဇူလိုင်လကယာရုကနေဖယ်ရှားခံခဲ့ရတဲ့တရုတ်နိုင်ငံသားရေးဝန်ကြီးဟောင်းချန်ကေဟာအမေရိကန်ပြည်ထောင်စုမှာတန်အမတ်ဖြစ်တာဝန်ထမ်းဆောင်နေတုန်းအိမ်တော်ရေးဖောက်ပြန်ခဲ့ကြောင်း Wall Street Journal ကနှိစက်သူတွေကိုကိုးကားပြီးအင်ကာနီကသတင်းဖော်ပြလိုက်ပါတယ်ဒီဖြစ်ရပ်တွေတရုတ်တာဝန်ရှိသူတွေရဲ့စုံစမ်းစစ်ဆေးမှုမှာချိန်ကန်းကပါဝင်ပူးပေါင်းဆောင်ရွက်နေပြီးဒါကတရုတ်နိုင်ငံရဲ့အမျိုးသားလုံခြုံရေးကိုထိခိုက်မှုရှိမရှိပေါ်အဓိကထားစစ်ဆေးနေကြောင်းဆိုပါတယ်ကွန်မြူနစ်ပါတီတွင်စုံစမ်းစစ်ဆေးမှုလုပ်ရမှာချိန်ကန်းဟာအမေရိကန်နိုင်ငံဆိုင်ရာတရုတ်တန်မတ်ဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့တစ်လျှောက်မှာအိမ်အောင်ပြင်ပဆက်ဆံရေးရှိခဲ့တာကိုတွေ့ရတယ်လို့ဆိုပါတယ်။ချင်ကန်းဟာဝါရှင်တန်မှာတရုတ်တန်မတ်ဖြစ်2021ခုနှစ်ဇူလိုင်လကနေဇန်နဝါရီလထိတာဝန်ထမ်းဆောင်ခဲ့တာပါ။အဲ့ဒီကာလအတွင်းမှာအမေရိကန်မှာချင်ကန်းဟာအိမ်အောင်ပြင်ပဆက်ဆံရေးနဲ့ကလေးတဦးရခဲ့ကြောင်းသတင်းရင်းမြစ်နှစ်ခုကိုကိုးကားပြီး Wall Street Journal ကရေးသားတာပါ။ဒီသတင်းနဲ့ပတ်သက်ပြီးအင်္ဂါနေ့ကလုတ်တဲ့တရုတ်အစိုးရရဲ့သတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်းကိုမေးမြန်းရမှာတော့တရုတ်နိုင်ငံသားရေးဝန်ကြီးအပြောင်းလဲအတွက်သတင်းထုတ်ပြန်ခဲ့ပြီးဖြစ်ပြီးအခုပြောတဲ့သတင်းအချက်အလက်တွေနဲ့ပတ်သက်လို့တော့သိရှိထားခြင်းမရှိဘူးလို့ပြန်လည်ဖြေကြားခဲ့ပါတယ်ခင်ဗျာ